ဖင်လန်သမ္မတဆော်လီနန်နစ်စတိုနဲ့ဖင်လန်ဝန်ကြီးချုပ်ဆန်နာမာရင်တို့ကနေတိုးမဟာမိတ်အဖွဲ့မှပါဝင်ဖို့အတွက်တည်ပြုကြောင်းချက်တပရီနေမှာကြေညာလိုက်ပါတယ်။ဒါဟာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုအတွက်တုံ့ပြန်တဲ့အနေနဲ့ဖင်လန်နိုင်ငံရဲ့မူဝါဒအပြောင်းလဲလုံးဝပြီးပြည့်စုံသွားမှာလည်းဖြစ်ပါတယ်။ရုရှားကလည်းသူတို့ရဲ့ကြေညာချက်ပေါ်မှာချက်ချင်းပဲအပြစ်တင်ဝေဖန်လိုက်တာပါ။နေတိုးအဖွဲ့ဝင်ဖြစ်နေရက်တည်လိုက်တဲ့ဖင်လန်နိုင်ငံရဲ့လုံခြုံရေးဟာပိုးပြီးခိုင်မာလာမှာဖြစ်တယ်လို့ဖင်လန်နိုင်ငံကလည်းနေတိုးအဖွဲ့ဝင်နိုင်ငံအနေနဲ့အဖွဲ့အတွက်အင်အားတောင့်တင်းအောင်မှာပါဝင်လှုပ်ဆောင်ပေးမှာဖြစ်ကြောင်းသူတို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။လွတ်တော်နဲ့ဖင်လန်ပြည်သူတွေစဉ်စားဆုံးဖြတ်ဖို့အတွက်အချိန်ပေးခဲ့တယ်လို့နေတိုးအဖွဲ့နဲ့ရောအင်းနီဂျန်ဆွေဒင်နိုင်ငံနဲ့ပါတိုင်ပင်ပြီးချိန်မှာမှအခုလိုဆုံးဖြတ်ခဲ့တာဖြစ်ကြောင်းလဲခေါင်းဆောင်နှစ်ဦးကပြောပါတယ်။ဆွေဒင်နိုင်ငံကတာဝန်ရှိသူတွေကလည်းလာမယ့်ရက်ပိုင်းအတွင်းမှာပဲသူတို့နိုင်ငံအတွက်နေတိုးအဖွဲ့ကိုရှောက်လို့တင်ဖို့အတွက်ဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။အခုလိုဖင်လန်ခေါင်းဆောင်တွေရဲ့ဆုံးဖြတ်ချက်ထွက်လာခဲ့တဲ့နောက်ရုရှားအစိုးရလုံခြုံရေးကောင်စီဒုတိယအကြီးအကဲဒီမီထရီမက်ဒလီဒက်ကလက်ရှိပြည်ပကကနေအားလုံးအတွက်ကဘေးစိုက်သွားစေမယ်နျူကလ িয়ার စစ်ပွဲအတွင်းပြောင်းလဲသွားစေနိုင်တဲ့အန်ဒီယားရှိတယ်လို့သတိပေးလိုက်ပါတယ်။ဖင်လန်နဲ့ဆွေဒင်နှစ်နိုင်ငံစလုံးဟာဗမ်မလိုက်ကြားနေတဲ့နိုင်ငံတွေဖြစ်ပြီး February 24ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုနောက်ပိုင်းသူတို့နိုင်ငံတွေကိုပါရုရှားကဝင်ရောက်တိုက်ခိုက်မှာကိုစိုးရိမ်လာကြတာဖြစ်ပါတယ်။